ရှမ်းပြည်နယ်လောက်ကိုင်ကုန်းကျန်းဒေသဖက်မှာမြန်မာစစ်တပ်နဲ့ကိုကန့်ပလောင်ရခိုင်တပ်မတော်တပ်ပေါင်းစုအဖွဲ့တွေနဲ့ဒီကနေ့မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ဒီအခြေအနေအသေးစိတ်ကိုတော့ VOA
ထိုင်းအခြေစိုက်သတင်းထောက်နိုင်ကုန်းအင်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်လောက်ကိုင်ဒေသကုန်းကျန်းမြို့နယ်တွင်းမှာမြန်မာစစ်တပ်နဲ့ကိုကန့်တပ်ဖွဲ့ပါဝင်တိုင်းဒေသပေါင်းစုတွေကြားဒီကနေ့မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ MNDAA
ကိုကန့်တပ်ဖွဲ့ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကအခုလိုပြောပါတယ်။တတိကတော့ဒီနန်ချင်းမန်ရှန်ဒေတာမှာပေါ့။အဲ့မှာဖြစ်ပါတယ်။သူတို့ပြောပြောနေတဲ့
ပွိုင်ကောင်တူရိုတူတူလာအဲ့နေရာမှာဖြစ်ပါတယ်။မနေ့မိုးမလင်းကျင်ကလေးကျွန်တော်ချန်နယ်၄နိုင်တော်မှသူဒီ၄နိုင်ပေါင်းကျွန်တော်စာပြီးတော့လက်နေကြီးနဲ့ဖြစ်ပါတယ်။တနေ့ကိုဒီလက်နေကြီးကြီးကတရားကြတော့ကြတယ်တော့ပြောပါတယ်။ပြီးတော့ဒီဟတ်စကီလာတိုက်လေအင်းဒီနေ့တောင်းနေကြတယ်။တောင်းပြီးတော့ပြစ်တယ်လာပြီးတော့ပေါင်းကျဲတယ်ဆက်တနေကြီးနဲ့ပြစ်တယ်ပြီးတော့ကြီးတက်ထိုးတယ်။အဲ့
တော့ဒေါ်လီဒီဟာငါကတော့ဒီတဲ့ဒီသူတို့တိုင်းလူလူကောင်းတယ်ဒီရဲ့ကိုကံဖို့တပေါင်းစုနဲ့ဒီရဲ့တက်တဲ့ကတော့အမြောက်တွေရဲ့ဒီအကြက်ကတော့ဒီလည်းနေကြည့်တယ်အာဒီမှာဒေါ်လီအသိချမှာဒေါ်လီပြလာတော့
ပြီးကြတဲ့မေလ၁၀ရက်နေ့ညဘက်မှာလဲဒီအန်လဲလေးတောင်းတမတော်အမှတ်6အခြေချပြူဟာနေမြီတိမ့်နီမြို့နယ်ထဲကနာတိယွာနဲ့မြောက်စီကြီးယွာရမှာသောစစ်စင်လာတဲ့မြမတမတော်နဲ့တန်းတမတော်တိုင်ရင်66တက်တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါသေးတယ်။အဲ့ဒီတိုက်ပွဲမှာတန်းတဘက်ကတမတော်ရဲ့စစ်မတော်ရင်၄စီးကိုဖျက်ဆီးနိုင်ခဲ့ပြီးမြမတမတော်ဘက်ကထိခိုက်ကြဆုမှုများပြားတယ်လို့ဘူကြီးတိုက်ကျော်ကခုလူပြောပါတယ်
။ကိုလုံးတိမ့်နီလာတဲ့ဘက်နဲ့အမလာတီရောတိမ့်နီနဲ့ကြားလာတီရောနဲ့မြောက်ကြီးရောကြားမှာသမတနာကြီးရောဖြစ်သွားတယ်အဲ့ဒီမှာကျွန်တော်တို့ပြောချောက်ပေါ်တော့အခြေချထားတဲ့နေမျိုးဖြစ်နေတာအဲ့ဒီမှာဒီမြမာတို့ရတာကာကြီးခုနှစ်ဖေကျော်တက်ပြီးမှဒီထုတ်ဆီးစင်တက်လာတယ်အဲ့မှာတက်နေတဲ့ချိန်မှာဒီဖုန်းနဲ့ပြီးတော့အဲ့မှာတက်ပေါ်တဲ့နိုင်ကြီးရောဖြစ်သွားတယ်အဲ့မှာဒီလိုဖွဲ့တော့ဒီဖက်တက်ဖို့မရှိဘူးဖေရတက်တဲ့ကာလေးကြီးကလည်းလေးကြီးပြည့်စည်ကြတယ်အဲ့မှာ20လောက်တက်ဆုံးမှာ16လောက်ကျော်တန်ရရလို့ပြီးရတယ်
တိုက်ပွဲပြီးမှစစ်တီတွေနဲ့အမြောက်တွေတင်လာတဲ့စစ်ရင်80စီးအနက်က20စီးတာကွန့်လုံလန်တိုင်းဆက်လက်ရှိသက်နေပြီးဂျန်နက်စီး40ဟာတိမ့်နီလန်တိုင်းပြန်လည်ဆုတ်ခွာခဲ့တယ်လို့လဲတန်းတမတော်ရဲ့တရင်းနဲ့ပြန်ကြရေးဌာနကထုတ်ပြန်ထားပြီးမဲ့လဲဒီတိုက်ပွဲရဲ့ထိခိုက်ကြဆုံးမှုအခြေအနေကိုတော့တီးခြားတည်ပြုချက်မရရှိသေးပါဘူးပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းအနေနဲ့လက်ရှိဖြစ်ပွားနေဆဲဖြစ်တဲ့မြန်မာမျိုးရားဒီမိုကရက်တစ်မဟာမိတ်တမတော် MNDAA ကိုကတပ်ဖွဲ့တောင်ပလောင်မျိုးရားလွတ်မြောက်ရေးတမတော် TNL ရခိုင်တမတော်အာရဂန်အာမီတို့နဲ့အစိုးရတို့ကြားငြိမ်းချမ်းရေးဆွေးနွေးဖို့အစီအစဉ်ရှိတယ်လို့လဲမေလ9ရက်နေ့မှာသတင်းမီဒီယာတို့ကပြောဆိုခဲ့ပါတယ်အပြစ်ခံရဆေးရင်နဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အတွက်မြန်မာအစိုးရစစ်တပ်အနေနဲ့တိုင်းဒေသတွေတွေမှာထိုးစစ်ရပ်တန့်ဖို့လိုတယ်လို့ BSLF ကပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးရဲ့အထူးတွေတွင်းမှုမိုင်းပုံးကျော်ကအခုလိုပြောပါတယ်
ငြိမ်းချမ်းရေးတကယ်ဆန္ဒအမှန်တကယ်ရှိတယ်မြန်မာပြည်တစ်ခုလုံးကိုဒီပိုက်ပွဲတွေရက်စေချင်တယ်ဆိုရင်တော့မြန်မာအစိုးရဖက်ကန်နေပြီးတော့ထိုးစစ်တွေရက်ဖို့လိုတယ်သူတို့ရက်တယ်ဆိုရင်ကျွန်တော်တို့လည်းရက်လို့ရတယ
်တခြားတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအနေနဲ့တွေ့ဆုံဆွေးနွေးပြီးအပြစ်ခံရဆိုင်ရေးဗနာမသဘောတူညီချက်တွေရယူပြီးခဲ့ပြီးမဲ့လည်းပလောင်ပြည်နယ်လွတ်မြောက်ရေးတအုပ်နဲ့တော့အပြစ်ခံရဆိုင်ရေးသဘောတူညီချက်မရရှိသေးပါဘူးလက်ရှိအချိန်ကတပြည်လုံးတိုင်းဒေသအပြစ်ခံရဆဲနိုင်ရေးအတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဖွဲ့နဲ့တိုင်းဒေသဖွဲ့ NCCD တို့ကြားအကြိမ်ကြိမ်တွေ့ဆုံဆွေးနွေးခဲ့ပြီးအပြစ်ခံရဆေးရေးဆိုင်ရာမူကြမ်းကိုလက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့လည်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့အကြားမှာစစ်ရေးပဋိပက္ခတွေဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာ